မွန်ပြည်နယ်ဘင်းလင်းနဲ့သထုံမြို့ကြားကကျုံအိတ်တရာမေလ၁၇ရက်နေ့မနေ့ကဘိုင်းခွဲခံပြီးတဲ့နောက်စစ်ကောင်စီအမှတ်134အမြောက်တပ်ရင်းကကျေးရွာတွေကိုပစ်ခတ်တာကြောင့်အဝင်းကြီးကျေးရွာမှာလက်နက်ကြီးကြီးတွေကျပြီးဒေသခံရွာသားမျိုးတိုက်ဆုံခဲ့တဲ့အပြင်ထိခိုက်ဒဏ်ရာရရှိတာတွေလည်းရှိခဲ့ပါတယ်။ဒီသတင်းကို VOE သတင်းတော်မှအေးအေးမာကသတင်းပေးပို့ထားပါတယ
်။မွန်ပြည်နယ်ဘီးလင်းနဲ့သထုံမြို့နယ်ကြားကကျုံအိတ်တရာမေလ၁၇ရက်နေ့မနေ့၃နာရီကျော်ကမိုင်းခွဲခံရပြီးတဲ့နောက်မနေ့၆နာရီကျော်အချိန်လောက်မှာတော့စစ်မှတ်314အမြောက်တပ်ရင်းကကြေးရွာတွေရှိတဲ့ဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့ပါတယ်။ဒီအတွေ့အကြုံအဝင်းကြီးကြေးရွာကိုလက်နက်ကြီးကြီးစံတွေကြရောက်ပတ်ကွဲခဲ့ရမှာအသက်၄၁နှစ်အရွယ်ကိုဇော်မင်းထွန်းနဲ့နော်မြတ်သိန်းတို့ဇနီးမောင်နှံတေဆုံးသွားခဲ့တယ်လို့ကလေးစငယ်တွေပါဝင်လူလေးဦးလဲထိခိုက်ဒဏ်ရာတွေရခဲ့တာပါ။စစ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တိုင်းမှာအရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့လဲကရင်ငင်းရဲအထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလေးကပေါ်ကအခုလိုပြောပါတယ်
။လက်ရှိပါတော့ဒီလိုပါလေဟောထားခဲ့တယ်ဟိုအဆင်လေးပါပဲသူတို့ကထားခဲ့သူကမရှိပါဘူး။အဲ့ဒါကြောင့်သူတို့ကတော့တန်းဆောင်တော့ဒီစိတ်ကောင်းစီကတော့စိတ်နှောင်းလေးပဲပြစ်မှတ်ထားတဲ့အခါမျိုးကတော့အများဆုံးဖြစ်တယ်။အများဆုံးအပုံမှန်လိုလိုပဲဖြစ်ပါတယ်ခင်ဗျာ။
ကရင်မျိုးသားစီယုံထိန်းချုပ်ရာတက်မဟာအသီးသီးမှလည်းတိုက်ပွဲတွေဖြစ်နေတယ်လို့တိုက်ပွဲတွေကြောင့်ဒေသခံတွေတိမ့်နေချီပြီးစစ်ဘေးရှောင်နေရတယ်လို့လည်းပြောပါရယ်
။တိုက်ပွဲတော့များသောအားဖြင့်တက်မဟာကြောင့်တက်မဟာကြည့်ပြောင်းပြန်ပါတာဒီမူဒီနယ်ပဲချန်မူဒီနယ်ဟာဒီမူဒီနယ်ဒီလိုပဲချန်နေတော့ဖြစ်နေချင်းပဲ။နောက်ကျတော့တက်မဟာတော့ပေါ့တက်မဟာတော့တော့ဘူဘူတိုင်းကြောင့်ဒီပဲချန်ပါတော့ဆောက်ကြည့်လို့ဒီအကြည့်ပဲချန်မှရှိနေတယ်။ဒီကျွန်တော်တို့အမဘချောင်းတဲ့တဲ့တဲ့ကျွန်တော်ကစမ်းပါမရှိဘူး။ဒါကြောင့်တမချောင်းပါမယ်။စမ်းပါတော့အခုဘက်လုံးမှာတော့တဲ့ဘူးရဲ့ကျင်းထိုင်ရတာမဟုတ်ဘူး။ကြော်ရုံငင်းမှာကြီးရတဲ့ငင်းမှာဒီလိုသိရှိရတာဘူး
။အခုအဝင်းကြီးကျေးရွာဟာကရင်မျိုးသားအစည်းအုံချင်းချုပ်ရာပထုံခရိုင်အတွင်းမှာရှိပြီးဒေသခံတွေတိတ်ဆုံးလာအသက်မပြည့်သေးတဲ့ကလေးငယ်နှစ်ဦးပါဝင်လေးဦးထဏ်ရာရတာအိမ်နေပျက်စီးကုန်တာတွေဖြစ်ခဲ့တယ်လို့လည်းဒေသခံတွေကဆိုပါတယ်။စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေကတော့မွန်ပြည်နယ်ဘီးလင်းသထုံစတဲ့နေရာတွေမှာတိုက်ပွဲတွေဖြစ်နေပြီးကျုံအိတ်တရာမိုင်းခွဲခံရတာဟာ KNL PDF တီကြောင့်ဖြစ်တယ်ဆိုပြီးစစ်ကောင်စီကတော့ပြောဆိုထားပါတယ်ရှင်။